တရုတ်နိုင်ငံမှာ1989တုန်းကဖြစ်ခဲ့တဲ့ TNAMN ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲအတွင်းအကြမ်းဖက်နှိမ်နင်းခံရလို့တည်ဆုံသွားရသူတွေကိုဂုဏ်ပြုတဲ့ဖျောင်းနိုင်ထွန်းဆူတောင်းပွဲကိုဟောင်ကောင်မှာနှစ်ဆင်ကျင်းပလေးရှိပေမဲ့ဒီနှစ်မှာတော့အဲ့ဒီပွဲကိုကျင်းပခွင့်ပိတ်ပင်လိုက်ကြောင်းဟောင်ကောင်ရဲတပ်ဖွဲ့ကတင်းလာနေမှာကြေညာပါတယ်။ဟောင်ကောင်မှာဒီလိုဆူတောင်းပွဲလုပ်လာတာအနှစ်30ရှိလာပါပြီ။ကာယောဂါကာလအတွင်းဒီလိုဆူတောင်းပွဲလုပ်ရင်ပြည်သူတွေယောဂါကူးစက်နိုင်တယ်လို့အကြောင်းပြပြီးပိတ်ပင်လိုက်တာပါ။ဟောင်ကောင်မှာကိုရိုနာဗိုင်းရပ်စ်ကယောဂါထိန်းချုပ်ရေးအဖြစ်လူစုလူဝေးမလုပ်ကြဖို့တားမြစ်ချက်ကိုဇွန်လ4ရက်နေ့အထိတိုးမြှင့်သတ်မှတ်ထားပါတယ်။ဒါကြောင့်ဟောင်ကောင်ပြည်သူတွေအနေနဲ့တီးတန့်လူစုခွဲပြီးကျင်းပကြဖို့မိမိတို့နေအိမ်တွေကပဲဖျောင်းနိုင်ထွန်းဆူတောင်းကြဖို့နဲ့ဇွန်လ4ရက်နေ့ကြာသာပတေးညနေပိုင်းအွန်လိုင်းမှာတွေ့ဆုံဆူတောင်းပွဲလုပ်သွားဖို့ဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတိုက်တွန်းထားပါတယ်။တရုတ်နိုင်ငံကဟောင်ကောင်အပေါ်အမျိုးသားလူညုံရင်းဆိုင်ရာဥပဒေချမှတ်ဖို့ပြင်ဆင်နေခြင်းမှာဒီလိုလှုပ်ရှားမှုတွေကိုပိတ်ပင်လာနိုင်တဲ့အတွက်အောင်မေးပွဲအခမ်းအနားကျင်းပခွင့်ဒီနှစ်မှာနောက်ဆုံးဖြစ်သွားနိုင်တဲ့အပေါ်စိုးရိမ်မိကြောင်းဒီမိုကရေစီရေးလှုပ်ရှားမှုပူးပေါင်းအဖွဲ့ရဲ့ပြောခွင့်ရ Richard Shaw က VOA ကိုပြောပါရစေခင်ဗျာ။